ဆေးအစိုးရဟာမူလတုန်းကဥပိုင်ကုမ္ပဏီနဲ့ဥဒေသာပိုင်ထူးကုမ္ပဏီတွေကိုပဲနိုင်ငံခြားကိုစံတွေတင်ဖို့ရောင်းချခွင့်ပြုခဲ့ပြီးမကြခင်လပိုင်းတွေကမှတခြားပုဂ္ဂလိကကုမ္ပဏီတွေကိုနိုင်ငံခြားစံတင်ဖို့ခွင့်လိုင်စင်တွေထုတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုနိုင်ငံခြားစံတွေတင်ဖို့ခွင့်လိုင်စင်ရခဲ့တဲ့ကုမ္ပဏီတွေဟာစံကုန်တွေအဖြစ်အစဉ်အဆက်လုပ်ကိုင်ခဲ့တဲ့ကုမ္ပဏီတွေမဟုတ်ဘဲအစိုးရခေါင်းဆောင်ပိုင်းနဲ့နှိစသူတွေကိုပဲလိုင်စင်ပေးခဲ့တာဖြစ်တယ်လို့ရန်ကုန်ကုမ္ပဏီအတိုင်းဝိုင်းကပြောပါတယ်။နိုင်ငံခြားကိုအခုနောက်ဆုံးစံတင်ဖို့ခွင့်ရခဲ့တဲ့ကုမ္ပဏီတွေထဲမှာဘိုးချုပ်ကြီးရွှေမန်းရတာဦးအောင်တမန်ပိုင်ဆိုင်နဲ့အေယာရွှေကကုမ္ပဏီ၊သိန်းရွှေကုမ္ပဏီ၊30ဦးခင်မြင့်ရဲ့ရတနာဝင်းကုမ္ပဏီနဲ့အတူအခုပိတ်ပင်ခံလိုက်ရတဲ့မြင့်အာကာကြီးနဲ့ Sustainable Development Company တွေပါဝင်ခဲ့ပါတယ်။အခုလိုပြည်တွင်းစီးပွားရေးလုပ်ငန်းတွေထိခိုက်နေချိန်မှာနိုင်ငံခြားကိုစံတင်ဖို့ခွင့်ရတဲ့ကုမ္ပဏီတွေဟာအခွင့်ထူးခံရခဲ့တဲ့ကုမ္ပဏီတွေဖြစ်ပြီးအခုလိုစံတွေနိုင်ငံခြားတင်ပို့မှုကြောင့်ပြည်တွင်းစံဈေးကွက်တရိပ်ရိပ်တက်နေပြီးစံတင်ထရိတ်ကို18000ကျော်နေပြီဖြစ်တဲ့အတွက်ကုသရေးဝန်ကြီးဌာနကစံတင်မှုကွင့်ညှိဆိုင်မှုစဉ်းစားနေကြောင်းလည်းတရင်ရပါရခင်ဗျာ